ARE တိုင်းအစိုးရသည်နှင့်အစိုးရဟောင်းကြားရန်မုံငွေအလွှဲပြောင်းပြက်ကွက်မှုစုံစမ်းနေတဲ့နောက်ဆုံးအခြေအနေပြောပြပေးချင်ပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်တုန်းက ARE တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရထံကိုဒေသဖွံ့ဖြိုးရေးရန်မုံငွေလွှဲပြောင်းမှုပြက်ကွက်မှုအပေါ်စတင်စစ်ဆေးနေပါပြီ။အရေးယူဆောင်ရွက်ဖို့လှုပ်သွားမယ်လို့လည်း ARE တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။ဥဖုံးမော်ရွှေဥဆောင်တဲ့မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်မုံငွေကျပ်တန်း 8,000 ကျော်ကွာဟတဲ့ကိစ္စမကြသေးခင်ကပဲပေါ်ပေါက်ပြီးတဲ့နောက်မှာအခုတခါမှလည်း ARD တိုင်းဘက်မှဆစ်ဆဲနေတာဖြစ်ပါတယ်။သတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်သတင်းပေးပို့ထားတာနားဆင်ပါရှင်။
အရင် ARD တိုင်းဒေသကြီးအစိုးရဟောင်းဟာ NLD အစိုးရအသစ်တက်လာချိန်မှာဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းမပေးခဲ့တာနဲ့ပတ်သက်လို့အ мян ဆုံးစစ်ဆေးပြီးပြည်ထောင်စုအဆင့်အစိုးရကိုတင်ပြတော့မယ်လို့ ARD တိုင်းဒေသကြီးရက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးက VOA ကိုပြောပါတယ
်။သုံးသားနဲ့စည်းမျဉ်းရည်ဖြစ်ဖို့ကျွန်တော်တို့ကပြောတာလေ။အဲဒါကြောင့်သူတို့သုံးသားရည်လည်းရှိပါပဲလေဒေသဖွံ့ဖြိုးရေးလုပ်ငန်းတွေ။ကျွန်တော်တို့သုံးသားအသစ်ကိုမလွှဲသေးဆိုတဲ့အချက်ချက်ကိုပဲပြောလို့ရတယ်။မလွယ်ဘူးကနော်။အချင်းချောက်ကတော့ကျွန်တော်တို့ကဒါဟိုစီစီပြီးတဲ့ခါမှာကျွန်တော်တို့ကဝင်ရုပ်ကနေတဆင်ဒါတဆက်ရအောင်ပြောင်းပြီးတင်ရမှာပေါ့နော်။အဲ့တော့စီစီတဲ့ကိစ္စဟိုစပြီးတော့ဟိုလှုပ်ဆောင်တော့မှာပဲ။ကျွန်တော်တို့ဒါမှမဟုတ်လေဝီကြီးပြီးတာအချက်လက်တွေကျွန်တော်တို့ပြောလို့မရသေးပါဘူး။အဲ့တော့ကျွန်တော်တို့ကဒါဟိုအချင်းပြန်အချင်းယူဖို့အတွက်ဒါလွတ်တော်လည်းပြီးထားတာဖြစ်လို့လေ။အချင်းပြန်ယူဖို့လုပ်ရမှာ
။ ARD တိုင်းအစိုးရဟောင်းကဒေသဖွံ့ဖြိုးရေးရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်မှုအပေါ်တိုင်းဒေသကြီးစင်းစစ်ချုပ်ကစစ်ဆေးပြီးတဲ့နောက်အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့သူကဆိုပါတယ်။ဒီရန်မုံငွေလွှဲပြောင်းဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီး2016နှစ်စန်းပိုင်းမှာဖျားဖုံမဲဆန္ဒနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးစရာမင်းသိန်းကလွတ်တော်မှာမေးမြန်းခဲ့တာဖြစ်ပြီးတိုင်းအစိုးရအဖွဲ့ကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းပြန်လည်ဖြေကြားထားခဲ့တာဖြစ်ပါတယ်။အရင် ARD တိုင်းဒေသကြီးအစိုးရကလွှဲပြောင်းပေးအပ်ဖို့ကြံရှိတဲ့ငွေပမာဏဟာကျပ်တန်း 8,000 လောက်အထိရှိနိုင်တယ်လို့ARD တိုင်းလွတ်တော်ဥက္ကဋ္ဌကပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်။ဒါပေမဲ့လည်း ARD တိုင်းအစိုးရအနေနဲ့လွှဲပြောင်းဖို့ပြက်ကွက်တဲ့ငွေပမာဏအတိအကျကိုလုံးလုံးဆယ်မှမပြောနိုင်သေးသလိုတိတိကျကျစီစစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လျှက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကဆိုပါတယ်
။ငွေပမာဏတွေကတော့ကျွန်တော်တို့ပြောလို့မရသေးဘူး။ကျွန်တော်အနေနဲ့ကတော့လေငွေတိကျပဲစင်းဖြစ်ပြီးမှငွေပမာဏကပြောလို့ရတယ်လေ။ကျွန်တော်တို့ကတော့တိတိကျကျပြအောင်လို့ကြိုးစားပြီးလှုပ်ဆောင်ပါမယ်လေ။အဲ့တော့ကျွန်တော်ဝန်ကြီးချုပ်ကြီးကပြောတာပါဗျာ
အရင် ARD တိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဦးသိန်းအောင်ဟာ ARD တိုင်းပညာရေးကျန်းမာရေးဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကိုဦးဆောင်တည်ထောင်ခဲ့ပြီးလက်ရှိမှာလည်းဦးသိန်းအောင်အပါအဝင်အရင်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေကအဲ့ဒီဖောင်ဒေးရှင်းမှာပါဝင်နေစေဖြစ်ပါတယ်သိမကြသေးခင်ကပဲဦးဖုံးမော်ရွှေဦးဆောင်တဲ့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကဒေသဖွံ့ဖြိုးရေးအတွက်ကောက်ယူထားတဲ့ရန်ပုံငွေကျပ်တန်း 8,000 ကျော်ပျောက်ဆုံးနေကြောင်းတွေ့ရှိခဲ့ပြီးအဲ့ဒီတဲကကျပ်တန်း 1,900 ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီကိစ္စအပေါ်ပြည်အောင်စုအစိုးရအနေနဲ့ပျောက်ဆုံးနေတဲ့ငွေကျပ်တန်းပေါင်း1,000ကျည်တဲကငွေကျပ်တန်း 3,000 ကိုပဲမကွေးတိုင်းအစိုးရထံပြန်လည်ပေးအပ်ဖို့ညွှန်ကြားထားပြီးအရင်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေအပေါ်အရေးယူဆောင်ရွက်မှုတစုံတရာမရှိသေးတဲ့အတွက်ဝေဖန်တာရှိနေတာလည်းဖြစ်ပါရှင်